ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်သွေးကြွတွေလို့တန်တရားရှိသူ၁၂ယောက်ကိုလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးလိုက်သူတွေထဲမှာအယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်ပြီးမနစ်ကတောင်အာရှမှာစတင်ပေါ်ပေါက်လာတဲ့အဖွဲ့ရဲ့ထိတ်တန်းကောင်းဆောင်၂ယောက်လည်းပါဝင်နေပါတယ်။ဒီစစ်သွေးကြွအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရှေးယိုဇွဲအစ္စလာမစ်ဝါဒီတွေကိုဝေဖန်တဲ့ဘလော့ဂါ၂ယောက်ကိုတပ်ဖြတ်ခဲ့တယ်လို့ထုတ်ဖော်ပြောဆိုထားတဲ့အဖွဲ့လည်းဖြစ်ပါတယ်။VOA သတင်းတော့ Angela Pasricher New Delhi ကနေသတင်းပေးပို့ထားတာကိုဦးစံမိုးဝီပြောပြပါအောင်ရှင်
။ဗိုလ်ထူးနဲ့တနေလုံးနဲ့ညတကောင်ရံအချိန်ထိဝင်ရောက်စီးနှင်းမှုတွေဆက်တိုက်ပြုလုပ်ခဲ့ပြီးတဲ့နောက်ဖမ်းဆီးရမိမှုတွေနဲ့ပတ်သက်ပြီးတော့ကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်အစိုးရကျန်းဖက်မှုနှိမ့်နှင်းရေးအဖွဲ့ရဲ့တရားတစ်ပြက်လှုပ်ရှားမှုတိုက်ရင် RAB တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုလိုက်ပါတယ်။တန်တရားရှိသူတွေကတချို့ကိုဘူရာယုံမှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းRAB အဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးမတ်ဆူဒူအလမ်ကပြောပါတယ်။တခြားတန်တရားရှိသူတွေကိုဒက်ကာမျိုးရင်းပုံအောင်နေကြတဲ့နေရာတွေကနေဖမ်းဆီးခဲ့တာလို့ဆိုပါတယ်။ဖမ်းဆီးရမိတဲ့အထက်မှာအိန္ဒိယတိုင်ငယ်အတွင်းအယ်ကိုင်ဒါအဖွဲ့ညှိနှိုင်းရေးမှူးမိုင်နူးအစ္စလမ်နဲ့အဖွဲ့ရဲ့အကြံပေးဇာဖာအီမင်တို့ပါဝင်ပါတယ်။မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာမွတ်စလင်တွေအပေါ်နှိပ်ကွပ်မှုတရားမျှတမှုမရှိတဲ့လုပ်ရက်တွေကိုကယ်တင်ဖို့နဲ့အာရှအရှေ့တောင်ပိုင်းမှာဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့အတွက်ဒီအဖွဲ့အစည်းကိုပြီးခဲ့တဲ့စက်တင်ဘာလမှာဖွဲ့စည်းခဲ့တာဖြစ်တယ်လို့အယ်ကိုင်ဒါအဖွဲ့ကကြေညာခဲ့ပါတယ်။ထောက်လိုင်းရေးသတင်းအချက်အလက်တွေအရဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့စီစဉ်နေတာကိုတွေ့ရှိရကြောင်း RAB ရဲ့ပြောခွင့်ရသူအလမ်ကပြောပါတယ်
။ We could recover the huge amount of explosives that using making bombs and the IED devices and few other the extremist or militant books.
သူတို့ဘုံလုတဲ့ဖောက်ခွဲပစ္စည်းများပြားကိုကျွန်တော်တို့ဖော်ထုတ်နိုင်ခဲ့ပါတယ်။နောက်ပြီး EID လို့ခေါ်တဲ့လက်လုပ်ကရိယာတွေ၊စောင်ပုတ်တွေ၊လှုပ်ရှားမှုတွေနဲ့လေ့ကျင့်သင်ကြားရေးမှာအသုံးပြုတဲ့အစွန်ရောက်စစ်သွေးကြွတွေရဲ့လက်ဆွဲစာအုပ်တချို့ကိုလည်းသိမ်းမိခဲ့ပါတယ်
။စစ်သွေးကြွ၁၂ယောက်ဟာဘူဂရာမြို့နယ်ကမဒရာစာဘာသာရေးအကြောင်းကိုသွားပြီးလူစုဆောင်ဖို့နဲ့တင်တန်းပို့ချဖို့လုပ်နေကြတယ်လို့အလန်ကပြောပါတယ်
။ They are trying to select their members and they are trying to collectsome of the equipment to announce that this organization is still running in this area
သူတို့ဟာအဖွဲ့ဝင်အစ်စ်တွေစုဆောင်မှုကြိုးပမ်းနေကြပါတယ်နောက်ပြီးဒီအဖွဲ့အစည်းဟာဒီနေ့မြန်မာဆက်လှုပ်ရှားနေပြီးသူတို့ဒီစစ်စင်ရေးကိုကင်တွယ်လှုပ်ဆောင်နေသူတွေအဖြစ်ကြီးညာနိုင်ဖို့အတွက်လိုအပ်မဲ့အသုံးဆောင်တွေကိုလိုက်ပြီးတော့စုဆောင်နေကြပါတယ
်အိန္ဒိယတိုင်ငယ်မှာရှိတဲ့အယ်ကိုင်ဒါအဖွဲ့ဟာဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေအတွင်းမှာစာရေးဆရာတွေနဲ့ပညာတတ်တွေတော်တော်များများကိုတပ်ဖြတ်ခဲ့တဲ့အကြောင်းမေလအတွင်းမှာထုတ်ပြန်တဲ့6မိနစ်ဗီဒီယိုမှာထုတ်ဖော်ပြောဆိုခဲ့ပြီးသူတို့ဟာဘာသာရေးဖောက်ဖျက်သူတွေလို့ပြောပါတယ်။ဒီလိုတပ်ဖြတ်ခံရသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံပေါ်ကအမေရိကန်နိုင်ငံသားအဘီဂျစ်ရိုက်ပါဝင်ပါတယ်။သူဟာလူသိများထင်ရှားတဲ့ဘလော့ဂါတဦးဖြစ်တယ်လို့ဘာသာရေးတမာကျမ်းစာတွေကိုပြစ်တင်ဝေဖန်သူတဦးဖြစ်ပြီးဖေဖော်ဝါရီလအတွင်းဒက္ကာမြို့ကလမ်းတစ်ခုပေါ်မှာခုတ်ထစ်တပ်ဖြတ်ခံရပါတယ်။နောက်ထပ်တခြားဘင်္ဂလားဒေ့ရှ်နိုင်ငံသားဘလော့ဂါတဦးဖြစ်တဲ့ရာဂျစ်ဟိုက်ဒါကိုလည်းသူတို့တပ်ပစ်ခဲ့တယ်လို့အဲ့ဒီအုပ်စုကပြောပါတယ်။ဒေသတွေမှာအယ်ကိုင်ဒါနဲ့ဆက်နွယ်ပတ်သက်တဲ့အဖွဲ့ဖွဲ့စည်းခဲ့ပြီးတဲ့နောက်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကထောက်လှမ်းရေးအဖွဲ့တွေကိုတက်လှမ်းနှိုးဆော်ထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလူညုံရေးကိစ္စလိလာတုံးတက်သူတွေကတော့သူတို့အနေနဲ့ဒီနိုင်ငံတွေအတွင်းမှာလူ widetilde ရှာဖွေစုဆောင်းဖို့ဆိုတာတိတ်လွယ်တဲ့ကိစ္စမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ဒီနိုင်ငံတွေမှာမွတ်စလင်ဥယျာဉ်ကြီးကြီးမားမားရှိကြပေမဲ့အယ်ကိုင်ဒါတို့ IS စစ်သွေးကြွအဖွဲ့တို့စတာတွေကိုဝင်ရောက်ချင်တဲ့အာတီတာရှိသူကတော့နည်းနည်းပါးပါးပဲရှိလိမ့်မယ်လို့သုံးသပ်ကြပါတယ်ခင်ဗျာ။